ထိုင်းဝန်ကြီးချုပ်အသစ်ကအစိုးရအဖွဲ့အသစ်အမည်စင်းင်းကိုဒီကနေ့စက်တင်ဘာလ4ရက်နေ့မှာထုတ်ပြန်လာမှာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့ပါတီတွေကိုခြံလှပ်ထားခဲ့တာကြောင့်ဒါဟာစစ်တပ်ကြောရနောက်ခံပေးထားတဲ့နိုင်ငံရေးပါတီတွေအနေနဲ့2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အစိုးရအဖွဲ့ထဲမှာပါတော့တာဖြစ်ပါတယ်။ဖွဲ့ထိုင်းပါတီကဝန်ကြီးချုပ်ပေတုံတန်းရှင်နဝါတင်သွင်းတဲ့ဝန်ကြီးအဖွဲ့အမည်စင်းင်းကိုထိုင်းပြည်ရင်မဟာဝီဇယာလောင်ကွန်းကလည်းတရားဝင်အသစ်မှတ်ပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ကသူ့အစိုးရတည်ရဲ့မူဝါဒအသစ်တွေကိုလွတ်တော်ကိုရှေ့သတင်းပတ်အတွင်းမှာတင်သွင်းသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဆက်သတ်သဗီဆန်ကိုကျင့်ဝတ်ဖောက်ပြမှုနဲ့အပြစ်ရှိကြောင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်လိုက်တာကြောင့်ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝါရဲ့သမီးဖြစ်သူပေတုံတန်းကထိုင်းနိုင်ငံမှာအသက်အငယ်ဆုံးဝန်ကြီးချုပ်အဖြစ်ပြီးခဲ့တဲ့ဩဂုတ်လမှာရွေးချယ်ခံခဲ့ရတာပါ။အစိုးရအဖွဲ့အတွင်းကဝန်ကြီးရာထူးအတော်များများပြောင်းလဲမှုမရှိပေမဲ့ဖွဲ့ထိုင်းပါတီဦးဆောင်တဲ့ညွန်ပေါင်းအစိုးရမှာငကောကပါဝင်ခဲ့တဲ့စီဦးစီချုပ်ဟောင်းလဲဖြစ်အာနာသိန်းကောင်းဆောင်လဲဖြစ်ခဲ့တဲ့ပရာဝိဝန်စုဝန်ဦးဆောင်တဲ့ဖလန်ပရာချရတ်ပါတီကတော့ပါဝင်လာခြင်းမရှိတော့ပါဘူးစစ်တပ်အကြီးအကဲတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးဖို့အယတ္တအသွင်ဆောင်ထားတဲ့ဒီဖလန်ပြချရတ်ပါတီဟာမနစ်ကရွေးကောက်ပွဲမှာမရှုံးနိုင်ခင်အထိထိတ်ကနေဥဆောင်နေခဲ့တဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ